ညီနောင်မမိတ်သုံးဘွေတွေက MNDA ကိုကန့်အဖွဲ့ကိုယ်စားလှယ်တွေစစ်ကောင်စီနဲ့တရုတ်မှာရပ်ပိုင်းအတွင်းတွေ့ဖို့ရှိနေပါတယ်။တရုတ်နယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတရုတ်ကဒီလာတဲ့တဖွဲ့ချင်းခေါ်တွေ့နေတာပါ။တချိန်တည်းမှာကချင်နဲ့တရုတ်နယ်စပ်ဂိတ်တွေကိုတရုတ်ဘက်ကဒီနေ့ပြန်ဖွင့်ပေးလိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုငင်းချမ်းပြောပြပေးပါအောင်ခင်ဗျာ
။လာရှိုးမြို့ကိုတင်ပိုက်ထားတဲ့ MNDA ကိုကန့်တပ်ဖွဲ့နဲ့စစ်ကောင်စီကြားတရုတ်စီစဉ်ပေးမှုနဲ့ယူနန်ပြည်နယ်ကကူမင်းမြို့မှာဒီရက်ပိုင်းတွေ့ဆုံမှုရှိနေပါတယ်။ပြည်တွင်းစီရေးပဋိပက္ခတွေကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့လိုလားကြောင်း MNDA ကဒီလ3ရက်နေ့မှာကြေညာချက်ထုတ်ပြန်ပြီးတဲ့နောက်မှာအခုလိုတွေ့ဆုံမယ်ဆိုတဲ့သတင်းထွက်လာတာပါ။စစ်တပ်နဲ့ကိုကန့်တပ်ဖွဲ့ဒီဇင်ဘာလ15ရက်နေ့မှာတွေ့ဆုံမှုစီစဉ်ထားတယ်လို့တရုတ်မြန်မာနယ်စပ်ကအမိမဖော်လိုတဲ့ MNDA နဲ့နီးစပ်သူသတင်းရင်းမြစ်ကပြောပါရယ်။ကိုကန့်တပ်ဖွဲ့ရဲနဲ့တီးတန့်တွေ့ဆုံမှာဖြစ်တယ်လို့လည်း VOA ကိုပြောပါရယ်။ MNDA နဲ့စစ်ကောင်စီကိုယ်စားလှယ်တွေကြားတရုတ်နိုင်ငံမှာတွေ့မယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်မှုစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရပါဘူး။ဒီဇင်ဘာလဇန်းကထုတ်ပြန်ထားတဲ့ MNDA ရဲ့ကြေညာချက်မှာတော့ဒီဇင်ဘာလ3ရက်နေ့ကစပြီးသူတို့ဘက်ကထိုးစစ်ဆင်တိုက်ခိုက်မှာမဟုတ်ကြောင်းတရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆင်မှုအောက်မှာလာရှိုးအပါဝင်တပ်ဆိုင်ရာကိစ္စတွေကိုတွေးဆဆွေးနွေးဖြေရှင်းနိုင်မယ်လို့ယူဆကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံအနှံ့စစ်တပ်ရဲ့ဝေဟင်နဲ့မြေပြင်ထိုးစစ်တွေကိုရပ်ဆိုင်းပေးဖို့ကိုလည်းတောင်းဆိုထားပါတယ်။တွေးဆုံဆွေးနွေးရေးအတွက် MNDA ဘက်ကအစင်းမြင့်ကိုယ်စားလှယ်အဖွဲ့ကိုဆီလွတ်မဲ့အကြောင်းနဲ့နိုင်ငံရေးနီးလန်းနဲ့ဖြည့်ရှင်းဖို့ကိုလိုလားပေမဲ့ကိုခုခံကာကွယ်ကွင်းကိုတော့အရင်အတိုင်းဆွဲကင်ထားမယ်လို့ MNDA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရုတ်ဘက်ကတော့သူတို့စီမှာဆေးလာကုနေတယ်လို့ပြောတဲ့ MNDA ခေါင်းဆောင်ဖုန်တရွှင်ကတော့လောက်ကင်ကိုပြန်ရောက်လာပြီဆိုတဲ့သတင်းတွေထွက်နေပေမဲ့ MNDA နဲ့နီးစပ်သူတွေကတော့အတည်ပြုချက်မပေးသေးပါဘူး။တရုတ်ကဖုန်တရွှင်ကိုထိမ့်သိမ်းထားပြီးစစ်ကောင်စီနဲ့ဆွေးနွေးဖို့ဖိအားပေးတဲ့သဘောယူဆမှုတွေရှိပါတယ်။ MNDA နဲ့နီးစပ်သူသတင်းရင်းမြစ်ကတော့ဒီလအတွင်းမှာတရုတ်နိုင်ငံကတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုတဖွဲ့ချင်းလိုက်တွဲဆုံတာတွေရှိခဲ့ကြောင်းပြောပါရယ်။အရခတ်တပ်တော် AA နဲ့တရုတ်အစိုးရဒီဇင်ဘာလ1ရက်နေ့ကထိန်ချုံမြို့မှာတွဲဆုံပြီးဒီဇင်ဘာလ3ရက်နေ့မှာတော့ UWSA အဖွဲ့ဒီဇင်ဘာလ10ရက်နေ့မှာတော့ DNLA တောင်းအဖွဲ့ဒီဇင်ဘာလ17ရက်နေ့မှာ KIA ကချင်အဖွဲ့နဲ့ကုမင်းမှာတွေ့ဆုံခဲ့တယ်လို့တွေ့ဆုံပွဲတွေအကြောင်းသိထားသူကပြောပါရယ်ကချင်လွတ်မြောက်ရေးအဖွဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘန်လာဦးဆောင်တဲ့ကချင်ကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံရဲ့ဖိတ်ကြားချက်အရဒီလဒီဇင်ဘာလ10ရက်နေ့မှာတရုတ်နိုင်ငံကိုသွားရောက်နေပါတယ်ဒီကိုယ်စားလှယ်အဖွဲ့မှာဗိုလ်ချုပ်ကွမ်မော်ပါပါသွားပါတယ်ဗိုလ်ချုပ်ကြီးအမ်ဘန်လာနဲ့အဖွဲ့ဟာတောက်ကြနေနေလယ်ပိုင်းထိတော့ဌာနချုပ်လိုင်စာကိုပြန်မရောက်သေးကြောင်းနဲ့ဆွေးနွေးပွဲတွေကိုဒီဇင်ဘာလ12ရက်နေ့ကကူမင်းမြို့မှာလှုပ်ခဲ့တယ်လို့သိရတဲ့အကြောင်း KIA ပြန်ကြားရေးတာဝန်ခံဘူမှုကြီးနော်ဘူးကပြောပါရယ
်အဲ့ဒါတော့ပြန်မလာကြဘူးရှင်လေးဘယ်တော့မနေလှုပ်တယ်လို့တော့ပြောတယ်ဟိုခွင်းကြီးမှာပ
ါတရုတ်နဲ့ကချင်ကိုယ်စားလှယ်အဖွဲ့ကြားဒီခီးစဉ်တွင်ဘာအကြောင်းအရာတွေဆွေးနွေးတယ်ဆိုတာကိုတော့မသိရသေးဘူးလို့ပြောပါရယ်နိုင်ငံရေးသုံးသပ်သူတွေကတော့ KIA ဥက္ကဋ္ဌနဲ့အဖွဲ့ဟာတရုတ်ပြည်သူနိုင်ငံရေးအတိုင်ပင်ခံအဖွဲ့ CPPCC အဖွဲ့ဝင်ဝူခန်နဲ့တွဲဆုံနိုင်ခြင်းရှိပြီးနေဆက်ကုံတော်ရေးကိစ္စတွေကိုအလေးထားဆွေးနွေးနိုင်ကြောင်းသုံးသပ်နေပါတယ်။အခုလို KIO ဥက္ကဋ္ဌနဲ့ကုမင်းမှတွဲဆုံပြီးတဲ့နောက်မှာတော့ကချင်ပြည်နယ်အတွင်းကတရုတ်နယ်စပ်ဂိတ်တွေပြန်ဖွင့်တာတွေရှိတယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။နေဆက်ဂိတ်တွေပြန်ဖွင့်တဲ့အခြေအနေကိုတော့ဗိုလ်မှူးကြီးနော်ဘူးကအခုလို့ပြောပါတယ်
။ဟိုဂိတ်တွေဖွင့်တာကတော့ဟုတ်ပါတယ်။ဒါပေမဲ့ဟိုတကားတွေဖွင့်တာကလုံးတွေပါတယ်ရဖြုတ်တာအဲ့လောက်ပါပဲ။ဟိုလူတွေဝင်ထွက်လို့တော့မရဘူးလို့ပြောတယ်ဟုတ်ကားတွေလည်းဝင်ထွက်လို့မရဘူးလို့ပြောတယ်။ဒီနေ့ပဲအကြောင်းကြားရလို့ပြောတာပါ။ဖိတ်ဖို့အကြောင်းကြားတာပေါ့
။လောလောဆယ်တရုတ်မြန်မာနယ်စပ်ဂိတ်တွေတဲကပန်ဆန်းနဲ့မိုင်းလာမှာတော့နယ်စပ်ဂိတ်တွေပြန်ဖွင့်တာရှိနေပြီးကိုကန့်နဲ့တခြားဝါဒေတာဘက်ကဂိတ်တွေကိုတော့ပိတ်ထားစေပါ။အခုလိုတရုတ်နဲ့ KIO ကချင်ခေါင်းဆောင်တွေတွေ့ဆုံနေကြချိန်မှာပဲကချင်ပြည်နယ်တဲကဗမော်မြို့မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ဒေတာရင်းသတင်းမီဒီယာတွေကတော့ KIA နဲ့ပူးပေါင်းတပ်တွေဟာဗမော်ရဲစခန်းထွေအုပ်ယုံအပါဝင်မျိုးရဲ့၄ပုံ၃ပုံကိုထိ ंछ ုတ်ထားပြီးစစ်စီရေးကုကဲမှုဌာနချုပ်စကခ27နဲ့ခလာရ49မှာတိုက်ပွဲတွေပြင်းထန်နေတယ်လို့ဖော်ပြပါရယ် KIA ဘက်ကဗမော်မျိုးကိုသိမ်းဖို့စ조사နေတဲ့တိုက်ပွဲဟာဒီနေ့ဆိုရင်10ရက်ရှိသွားပါပြီကချင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ